မနေ့ကညနေ 9:00 နာရီလောက်မှာအသက်20အရွယ်မတ်ဦးဝင်းအေးနေအိမ်မှာရှိနေစဉ်လက်နက်ကြီးကြီးစားထိမှန်ခဲ့တာကြောင့်ညာဘက်ရင်အုံနဲ့နှစ်ဖူးတို့မှာထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။ထိခိုက်ဒဏ်ရာရသူကိုကြောက်တော်စေယုံပို့ဆောင်ပေးခဲ့တဲ့ကြောက်တော်မြို့ဖြူစင်မြစ်တာဗရိုက်တာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးညီဘူးက
မိုင်းတလုံးတော့ပေါက်တယ်လို့တော့ကြားပါတယ်။အေးမိုင်းပေါက်တဲ့နောက်မှာအေးတက်မတော်ကတော့ပြစ်တယ်ပြစ်တဲ့အခါမှာအေးမျိုးသမီးတို့တော့ထိသွားတယ်။အေးကိုယ့်အိမ်မှာနေရတဲ့အေးအမြောက်ကြီးအမြောက်ကြားလာပြီးတော့အမြောက်အမအမြောက်ချင်ကြားတာပါ
။ရွာထဲကိုလက်နက်ကြီးကြီးမကြခင်မှာပေါက်ကွဲတန်ကြားရကြောင်းဒေသခံတချို့ကပြောပါတယ်။အဲ့ဒီပေါက်ကွဲမှုဟာတက်မတော်ရင်နှန်းကိုအေးကမိုင်းခွဲတိုက်ခိုက်တဲ့နေရာကဖြစ်တဲ့ဆိုတဲ့သတင်းတွေထပ်ပေါ်နေပါတယ်။ကြောက်တော်မျိုးနဲ့မဲဆန္ဒနဲ့အမှတ်1ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်လှကျော်က
မာမဲမင်းရဲ့နောက်ပြီးပေါက်ကွဲရေးစုခဲ့ပေါက်ကွဲပေါ်လေအေးဒီကနမှာမိုင်းတစ်ခုပေါက်တယ်လို့တော့ကြားတယ်ဒီတော့အေးဒီပြားပင်ဝင်းမြေမှာရှိနေတဲ့ဘက်ပါတွေကပိုက်လိုက်တာပေါ့လေအေးဒီတော့ရမမင်းရောကမင်းကလေးပြောက်တော့ကြားတော့တယ်
တမရော်စစ်ကြောင်းကမဟာမျက်မှုနိဖျားဘက်ကနေရွာဘက်ကိုလက်နက်ကြီးတွေနဲ့လှမ်းပစ်ချိန်ဟာဒေသခံတွေညနေထမင်းစားချိန်ဖြစ်ပြီးဒေသခံတွေဟာနီးစပ်ရာကျေးရွာတွေကိုထွက်ပြေးခဲ့ရတယ်လို့မတ်ဦးဝင်းအေးရဲ့မောင်ဖြစ်သူမောင်ငေးအေးက RFA ကိုပြောပါတယ်
တို့ထမင်းစားနေတဲ့အချိန်မှာသူကလှမ်းပစ်တာရောဖက်ကိုပိတ်တာပါတယ်အဲဒါကစစ်တာမိုင်းသူတို့ဘာမှစူးစားကြည့်တယ်မိုင်းစားလို့ရတယ်၅မိနစ်ဆိုရင်သူပြင်သွားတယ်ပြင်မှုကနေကျော်တော့ကထမင်းစားနေထမင်းစားနေတဲ့အချိန်မှာနောက်လှမ်းပစ်တယ်လည်းပြည်လိုက်တဲ့အချိန်မှာသူတို့အိမ်မှာခိုင်းချင်တာပေါ့နော်။ခိုင်းတဲ့အချိန်မှာသူ့ပေါ်ကိုစားလာတာ။ခိုင်းဆိုင်သွားရပေါ့ကွ။
မဟာမျက်မှုနိရွာမှာကြာရောက်တဲ့လက်နက်ကြီးကြီးဟာတက်မတော်ဘက်ကပစ်တာလို့ဒေသခံတွေကပြောပေမဲ့တက်မတော်သတင်းပန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့မနေ့ကအဲ့ဒီရွာပတ်ဝန်းကျင်ကိုပစ်ခတ်တိုက်ခိုက်တာမျိုးမရှိသလိုတက်မတော်စစ်ကြောင်းမိုင်းဆွဲတိုက်ခိုက်ခံခဲ့ရတာမျိုးလည်းမရှိဘူးလို့ပြောပါတယ်
။မရှိပါဘူး။ကျွန်တော်ပြောလို့တိုက်ပွားဖြစ်ပေါ်တာမရှိဘူး။မနေ့ကတိုက်ပွားဖြစ်ပေါ်တာကခုရှိတယ်။ရောက်ဦးဘက်မှာကျွန်တော်ဖြစ်သွားတာရှိတယ်။ညမောင်ကတော့မှလာရောက်ပြီးမနေ့ပိုင်းလိုက်ဆက်ပြီးခတ်တာရှိတယ်။ဒီခုပဲရှိပါတယ်။အဲ့ဒီနေရာမှာတော့အတူတူရရတော်တော်များသူကတော့အဲ့မှာတော့ကျွန်တော်တို့ဒီလုံလုံကြီးဆောင်ရွက်နေတဲ့အခွင့်အရေးတော့ရှိတယ်။ဒီလုံလုံကြီးဆောင်ရွက်နေတဲ့အခွင့်အရေးကသူကတော့အတူတူရတဲ့နေရာလဲတော့နေရာတော့မဟုတ်ဘူး။လူကချက်ရပွာလာနေတဲ့အကြောင်းအခွင့်အရေးတော့ရှိကောင်းရှိနိုင်ပါတယ်ဗျာ
။ရခိုင်တပ်တော်အေပြောရေးဆိုခွင့်ရှိသူခိုင်ဒုခကလည်းမဟာမျက်မှုနိရွာကိစ္စကိုမသိရသေးကြောင်းပြောပါတယ်။
အဲ့ဒီတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်စီတော့ဘာမှဒီဟိုအသေးစိတ်ချက်လက်တွေရောက်လာတာမရှိသေးဘူးဗျ။ဟိုရောက်လာတဲ့အခါကျမှပဲကျွန်တော်ဟိုပြောထားပေးမယ်
။မင်းကဖြစ်စင်တဲ့ပတ်သက်လို့ဘယ်အဖွဲ့ရဲ့လက်ချက်ဆိုတာကို RFA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အေးပါဝင်တဲ့မြောက်ပိုင်းမဟာမိတ်၃ဖွဲ့ဟာနှစ်လကြာတစ်ဖက်သက်အပြစ်ရဲကြောင်ကြေညာပြီးနောက်ပိုင်းရခိုင်ပြည်နယ်မှာနေ့စဉ်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒီကနေ့မနက်ပိုင်းကလည်းရသေတောင်မြို့နယ်မယူကဲအနောက်ဖက်အောင်စိတ်ကျေးရွာနဲ့ကျေးတပင်ရွာအနီးမှာတက်မတော်နဲ့အေတို့အချိန်အနည်းငယ်တိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံတွေထိခိုက်ဒဏ်ရာရတာမျိုးတော့မရှိဘူးလို့ရသေတောင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ်။ရခိုင်ပြည်မှာတနှစ်ကျော်ကြာဖြစ်ပွားနေတဲ့အေနဲ့တက်မတော်တို့ရဲ့တိုက်ပွဲတွေဟာလူနေထိုင်ရာမြို့ပေါ်ရပ်ကွက်တွေထဲထိရောက်လာတဲ့အတွက်တေဆုံးသူအရက်သား100ဝန်းကျင်အထိရှိလာနေပါတယ်။တိုက်ပွဲပြင်းထန်လာတာနဲ့အများအခုဆိုရင်စစ်ဘေးဒုက္ခသည်တသိန်းကျော်အထိရှိလာနေပြီဖြစ်ပါတယ်ရှင်။ကျမဖြူဖြူခိုင်ပါ